ရွန်ဂျာရီထာနေချန်ပို့နိုင်ရတဲ့ဘင်္ဂလားဒေ့ရှ်အစိုးရပြုစုထားတဲ့လူ9000ပါနောက်ထပ်ဆင်းရဲအသစ်တစ်ခုကိုမြန်မာအာဏာပိုင်တွေစီးစစ်ဖို့အတွက်ပေးအပ်ခဲ့တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီး AK Abdul Momon ကအင်ကာနေမှာပြောကြားဘင်္ဂလားဒေ့ရှ် BBS သတင်းမှာဖော်ပြထားပါတယ်။အင်ကာနေအစိုးပိုင်းမှာဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးဌာနအရှိတောင်အာရှဆိုင်ရာညွှန်ကြားမှုချုပ် M. Dalwa Hossain ကဒီဆင်းကိုမြန်မာသံတမန်ကြီးဦးလွန်ဦးကိုလွှဲပြောင်းပေးအပ်ခဲ့တာဖြစ်ပါလေ။အင်္ဂါနေ့ပြည့်တဲ့ဆင်းရဲပြင်မြန်မာအနာဘင်တွေစီးစစ်ဖို့အတွက်အရင်တုန်းကပေးပို့ထားတဲ့ရွန်ဂျာဆင်းကတော့9000ခွဲလောက်ရှိတယ်လို့နိုင်ငံခြားရေးဝန်ကြီးမိုမန်ကပြောပါတယ်။ရွန်ဂျာရီဌာနေပြန်ရေးလုပ်ငန်းစဉ်အတွက်မကြာသေးခင်ကဖွဲ့စည်းလိုက်တဲ့ဘင်္ဂလားဒေ့ရှ်မြန်မာနဲ့တရုတ်သုံးဖွင့်ဆိုင်အလုပ်ဖွဲ့ပထမဆုံးစီဝေးကိုမကြာခင်မှာစတင်မှာဖြစ်ကြောင်းနဲ့ဒီလိုစီဝေးချင်းပတ်ကိုအစီအစဉ်လေးလုပ်နေပြီလို့လည်းဝန်ကြီးမိုမန်ကပြောပါတယ်။ရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်ဖက်ထွက်ပြေးခလုံးကြတဲ့ရွန်ဂျာရီဌာနေပြန်ပို့ရေးအတွက်လက်တွေ့ချင်းနဲ့စူးစမ်းလေ့လာရေးဆိုင်ရာသုံးဖွင့်ဆိုင်အလုပ်ဖွဲ့ကိုဖွဲ့စည်းဖို့ပြီးခဲ့တဲ့လနီးယောက်ကုလသမဂ္ဂထရီနီလာဂန်ဘေးတွေအစည်းအဝေးမှာမြန်မာဘင်္ဂလားဒေ့ရှ်နဲ့တရုတ်တို့သဘောတူညီခဲ့ကြတာပါ။ရွန်ဂျာဆိုတဲ့အတုံးလုံးကိုလက်မခံတဲ့မြန်မာအစိုးရကသူတို့ကိုစီးစစ်ပြီးပြန်လည်ခံမှာဖြစ်ကြောင်းပြောသလိုသူတို့ဌာနေပြန်ရေးအတွက်ဘင်္ဂလားဒေ့ရှ်အစိုးရနဲ့ကကုလသမဂ္ဂအဖွဲ့ရင်းနဲ့ပါလက်တွဲဆောင်ရွက်နေတာဖြစ်ပါတယ်။လက်ရှိမှာဘင်္ဂလားဒေ့ရှ်အစိုးရကရွန်ဂျာတပန်းကျော်ကိုလက်ခံထားရတာပါ။